ဆော်ရီအရေဗျာနိုင်ငံမှာအင်ရှိမင်သားမိုဟာမက်ဘင်ဆာမန်ဦးဆောင်တဲ့အဂရိနှိမ်နင်းရေးလှုပ်ရဟာတော်ဝင်မိသားစုတွေကိုပိတ်မှတ်ထားပြီးတစတစကျေပြန်လာနေပါတယ်။အရှေ့လက်ပိုင်းဒေသကအချမ်းသာဆုံးနဲ့အာဏာရှိသူတို့လည်းပါဝင်ပတ်သက်လာနေပါတယ်။ဒီကိစ္စဟာစီးပွားရေးသာမကနိုင်ငံရေးပြဿနာလည်းဖြစ်တယ်လို့သုံးသပ်မှုတွေလည်းရှိနေတာပါ။ VOA သတင်းတောက် Henry Richwell ရဲ့သတင်းလွှာကိုအခြေခံပြီးဦးကျော်စံသားကပြောပြပါမယ်ရှင်။
ဒီကရရသက်နှစ်ပတ်ကျော်လောက်ကမှစန်တမန်ရဲ့ယင်းနီမြွန်နန်သူတွေဟာရီယတ်မြို့တော်ရစ်စ်ကာလ်တန်ဟိုတယ်မှာစုယုံပြီးဆော်ဒီအင်ရှစ်ဆန်ရဲ့ဒေါ်လာဘီလျံ900တန်မြို့စစ်တည်ဆောက်ရေးစီမံကိန်းကိုတက်ရောက်နားထောင်ခဲ့ကြပါသေးတယ်။ယင်းနန်ကလမ်းခွဲပြီးပြန်ပြင်းမြဲစွန့်အင်ဆက်ဆက်နဲ့လက်ပတ်မဲ့မြို့စစ်ကြီးစီမံကိန်းဖြစ်ပါတယ်။ဒီပတ်အစောပိုင်းမှာတော့အဲ့ဒီဟိုတယ်ကွန်ဖရင့်ခန်းမတွေမှာတော်ဝင်မိသားစုဝင်တွေစီးပွားရေးသမားတွေအပါအဝင်လူပေါင်းတရာစင်ကျော်ကိုဖမ်းဆီးပိတ်လောင်ထားတဲ့လျှို့ဝှက်ဗီဒီယိုထွက်ပေါ်လာခဲ့ပါတယ်။ဒီလိုရကိုလူတွေထောက်ခံကြလိမ့်မယ်လို့အင်ရှစ်မင်သားမိုဟာမက်ဘင်ဆာမန်ကတွထားပုံရတယ်လို့ချင်းတန်ဟောက်စုရည်သနာအုပ်စုကပင်လယ်ကွေ့ရေးရာသုံးသပ်သူဂျင်းကနမန်ကဆိုပါတယ်
တောင်းဝင်မိသားစုတွေနဲ့သူတို့ရဲ့မဟာမိတ်တွေကိုလူသိရှင်ကြားအဆက်ခွဲဖို့အတွက်သူတို့ရဲ့လုံခြုံမှားတွေဆိုပြီးမီဒီယာတွေမှာဖော်ပြတာဟာနိုင်ငံရေးပုံစံဖြစ်ပါတယ်အင်ရှစ်မင်သားမိုဟာမက်ဘင်ဆာမန်ကတော့ဒီလောက်ရကိုလူတွေကထောက်ခံကြလိမ့်မယ်လို့တွထားပုံရပါတယ်
ဖန်ခံရသူတွေအထက်မှာကမ္ဘာအချမ်းသာဆုံးသူတူဖြစ်တဲ့မင်သားအယ်ဝါလစ်ဘင်တာလာလည်းပါဝင်ပါတယ်။သူဟာ Twitter, Apple, Citigroup တို့လိုဒိတ်ဒိတ်ကျဲကော်ပိုရေးရှင်းကြီးတွေမှာအစုဆက်ရထည့်ဝင်ထားပြီးစီးပွားရေးလုပ်ငန်းလုပ်ဖော်ကောင်းတယောက်ဖြစ်တယ်လို့သတ်မှတ်ယူဆခြင်းခံရသူဖြစ်ပါတယ်။ဒါကြောင့်အခုဖြစ်ရဟာအနောက်တိုင်းစီးပွားရေးလောကကိုတောင်ကြေရိုက်ခတ်လာနိုင်ပါတယ်။ဒီအစီအစဉ်ဟာဘယ်လောက်ထိနောက်ကျောင်းပြန်သွားမလဲဆိုတာလည်းမေးစရာတစ်ခုပါ။ဗြိတိန်ကာကွယ်ရေးလုပ်ငန်းကုမ္ပဏီဖြစ်တဲ့ BAE ဟာ2010ရုံးကဒေါ်လာ3,000နဲ့ချီတဲ့ jet တိုက်လေရင်အယောင်အဝယ်မစမမှုမှာပါဝင်ပတ်သက်ခဲ့ပေမဲ့အဲ့ဒီတုန်းကဗြိတိန် sorry နှစ်ဖက်နိုင်ငံရေးဖိအားနဲ့တီးမှုကိုဖုံးဖိဖြောက်ပြထားခဲ့တာပါလူအများပြားကတော့အခုအပုတ်ချပွဲဟာအသက်32နှစ်အရွယ်အင်ရှစ်မင်သားရဲ့အာနာချုပ်ကန်ရေးအထုံးမှုဖြစ်တယ်လို့ဆုမြင်ကြပါတယ်အခုရာထူးဖြုတ်အဖမ်းခံရတဲ့အထက်မှာယခင်နိုင်ငံဆောင်တပ်အကြီးအကဲမင်သားမီထပ်ဘင်အဗ်ဒူလာလည်းပါဝင်ပါတယ်ဒါနဲ့ပတ်သက်ပြီးလုံခြုံရေးသုံးသပ်သူဂရီဟမ်ဂရစ်ဖစ်ကအခုလိုဆိုပါတယ်
မိုဟာမက်ဘင်ဆာလမန်ဟာပထမကာကွယ်ရေးဝန်ကြီးတာဝန်ကိုယူပါတယ်နောက်ပြီးတော့အကြမ်းဖက်တံပြန်တိုက်ဖျက်ရေးနဲ့ထောက်လှမ်းရေးကိုသူ့လက်အောက်ကိုသိမ်းသိမ်းပါတယ်ဆိုတော့အခုနိုင်ငံဆောင်တပ်ရဲ့အကြီးအကဲရာထူးကိုရယူလိုက်တာဟာနောက်ဆုံးကျန်နေတဲ့အာဏာတရက်ကိုစုပ်ကိုင်လိုက်ခြင်းပဲဖြစ်ပါတယ
်ဘင်ဆာလမန်ဟာအခုလိုနှိကုပ်မှုတွေလှုပ်လာတာသူ့ရဲ့2030ပြည့်ဤမှန်ချက်လို့ခေါ်တဲ့စီးပွားရေးလူမှုရေးပြုပြောင်းလဲမှုရဲ့တစိတ္တရေသာဆိုပြီးလုပ်နေတာဖြစ်ပါတယ်2019မှာရေနံစေးကျဆင်းခဲ့တဲ့အတွက်ဆော်ဒီအရေဗျာနိုင်ငံရဲ့ဘတ်ဂျက်ဟာဒေါ်လာ52ဘီလီယံလွန်ငွေပြခဲ့ပါတယ်။ဒါပြည်တွင်းအသတင်းထုတ်မှုတံမိုးရဲ့ရှိရခိုင်နှုန်းဖြစ်ပါတယ်။ဒါအပြင်တော်ဝင်မိသားစုတွေအတွက်ကုန်ကျစရိတ်တွေနိုင်ငံတော်အဆောင်အယောင်တွေအတွက်ဆက်လက်ပြီးဖော်ပေါ်စီစီမဆုံးထိုင်တော့ပါဘူး။လက်ဗနန်ခြေဆိုင်စီးပွားရေးပညာရှင်ဂါဇီဝါဇနီကတော့ဒီခြေနေကိုအခုလိုသုံးသပ်ပါတယ
်။ဆာအူဒီမင်းနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုအပြော့လာတဲ့အတွက်အပြောင်းလဲတွေလုပ်ဖို့ကြိုးစားလာပါတယ်။ရေနံငိုကြီးမိခိုနေရတဲ့အဖြစ်ကယင်းနီးမြုပ်နှံမှုအခြေပြုစီးပွားရေးဖြစ်ဖို့ကြိုးစားနေတာဖြစ်ပါတယ်။ယင်းနီးမြုပ်နှံမှုစီးပွားရေးစနစ်အတွက်အရေးကြီးတဲ့မူတွေကတော့ပွင့်လင်းမြင်သာမှုစီးရေးရှင်းလင်းပြတ်သားရေးအုပ်ချုပ်မှုစနစ်ကောင်းမွန်ရေးနဲ့အဂရိလိုက်စားမှုတိုက်ဖျက်ရေးတို့ပဲဖြစ်ပါတယ်
။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတော့အခုအဂရိတိုက်ဖျက်ရေးလှုပ်ရှားဟာတရားမျှတပြီးပွင့်လင်းမြင်သာမှုစီးပွားတိုက်တွန်းထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ချက်ဆပ်ပစ္စည်းရဲ့အရာရှိတွေဟာတိုင်းပြည်ကိုသူတို့အကျွဲ့နှစ်ပေါင်းများစွာအုံထိုင်နေရသူတွေဖြစ်တယ်လို့ဆိုပြီးဆော်ဒီအင်ရှစ်မင်သားကိုချီးကျူးရင်းသူရဲ့ Twitter ဆာမျက်နှာမှာဖော်ပြထားပါတယ်။သုံးသပ်သူဂျင်းကင်းမော့ကတော့ဒီဖြစ်ရဲ့ကြေဟာဘလောက်ထိရိုက်ခတ်နိုင်လဲဆိုတာကိုအခုလိုတွေ့ပြပါတယ်
။အင်ရှစ်မင်းသားဘင်ဆာမန်ဟာစီးပွားရေးကိုအဓိကထားသူအကြမ်းဖက်ဝါဒကိုဆန့်ကျင်သူဆော်ဒီအရေဗျကိုခေတ်သစ်ကဘာကြီးစီပို့ဆောင်မဲ့သူလို့အထင်ခံရသူဖြစ်ပါတယ်။ဒါပေမဲ့အခုလက်ရှိမှာကြိုတင်မခံမှန်းနိုင်တဲ့အခြေအနေဖြစ်နေတဲ့အတွက်အမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးနဲ့စစ်ဖက်တာဝန်ရှိသူတွေအဖို့ဆိုရင်ဇာအများပြားရှိနေမှာဖြစ်ပါတယ
်ဒီလိုမရေမရတဲ့အခြေအနေဟာဒေသတစ်ခုလုံးနဲ့ပတ်သက်နေပါတယ်ဆူနီဥဆောင်တဲ့ဆော်ဒီအရေဗျဟာယေမန်နိုင်ငံမှာရှီယာဟူသီသဘုံတွေနဲ့ဆက်လက်တိုက်ခိုက်နေကြပါတချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုကလည်းအီရန်နဲ့ချုပ်ဆိုထားတဲ့နျူကလ িয়ার သဘောတူညီချက်ကိုဆက်လက်အတည်ပြုမပြုဆိုတာမရေမရဖြစ်နေပါတယ်သုံးသပ်သူတွေကတော့အီရန်နဲ့ဆော်ဒီအရေဗျနှစ်နိုင်ငံအတွင်းဒီလိုမတည်ငြိမ်မှုတွေဟာသူတို့ရဲ့ပြိုင်ဆိုင်မှုကိုပုံမကြီးထွားလာစေလိမ့်မယ်လို့ခန့်မှန်းနေကြကြောင်းပါခင်ဗျာ